ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေ၊တိုင်းနဲ့ချီတဲ့ဒုက္ခတွေ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းမှုတိုင်းပြည်ခေါင်းဆောင်တယောက်အနေနဲ့ဒေါ်အောင်ဆန်းစုကြည်မှတာဝန်ရှိတယ်လို့အမေရိကန်အစိုးရထိပ်တန်းတန်တမန်တူကပြောကြားပါတယ်။ရခိုင်ပြည်နယ်အတွင်းနှစ်ဖက်လူမှုအတိုင်းဝိုင်းကြားကမုန်တီးမှုတွေလျော်နေပြီးပြန်လည်တင်းမြောက်အောင်လှုပ်ဆောင်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကဗြိတိန်အခြေစိုက် Sky News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။မက်ခင်ဖြူတွေးကအပြည့်စုံတင်ပြပါမယ်။
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့ခိုင်မာအားကောင်းတဲ့လှုပ်ဆောင်မှုတွေချမှတ်ပြီးတော့ကင်တွယ်ဖြည့်ရှင်းသွားရမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်မှုအတွက်နိုင်ငံခေါင်းဆောင်တယောက်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်မှတာဝန်ပြည့်ရှိရလို့အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကပြောပါရယ
် I think yes that she is the leader, democratic leader of the country and it's her responsibility to move forward and find the solution.
တိုင်းပြည်ရဲ့ဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့အခုပြဿနာကိုဖြေရှာပြီးတော့ရှစ်ဆက်ကင်တွယ်သွားဖို့ကသူ့ရဲ့တောင်းပါဒီလိုလှုပ်ဆောင်တဲ့နေရာမှာနေရက်ကထွက်ခွာသွားခဲ့တဲ့ရ ेंजर ဒုက္ခသည်တွေကိုသူတို့ဆန္ဒနဲ့သူတို့နေရက်ပြန်နိုင်အောင်လုပ်ပေးရပါမယ်မြန်မာအစိုးရအနေနဲ့ခိုင်မာထိရောက်တဲ့ဆောင်ရွက်မှုမျိုးရှိရပါမယ်ဒီထဲမှာဒုက္ခသည်တွေကိုယ့်အင်ကိုဘေးကင်းလုံခြုံစွာနဲ့ပြန်သွားနိုင်မဲ့ဝင်းကျင်တစ်ခုဖြစ်အောင်လို့လှုပ်ဆောင်တာအနံကော်မတီရဲ့အကြံပြုချက်တွေကိုခြေခံပြီးတော့နိုင်ငံရေးအရတက်မြက်အောင်ဆောင်ရွက်တာတွေလုပ်ရပါလိမ့်မယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတာပါ။မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson အနေနဲ့လည်းရခိုင်ပြည်နယ်ရေးနယ်ပတ်သက်လို့မြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာဖိအားပေးပြောဆိုတာတွေလုပ်သွားမှာဖြစ်တယ်လို့ Mr. Hanshaw ကပြောပါရယ်မြန်မာနိုင်ငံအပေါ်စီးပွားရေးအရာတီးခြားပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့စဉ်းစားနေသလားလက်ရှိအခြေအနေကအဲ့ဒါလို့ချမှတ်ဖို့ပို့ပြီးတော့နှီးဆက်စေပါသလားဆိုတဲ့အမေကိုတော့ Mr. Hanshaw ကအခုလိုဖြေပါရယ
် We have a wide range of sanctions and we'll continue to evaluate whether
August 25ရက်နေ့ကစလို့ဒေါ်လာတန်40နီးပါးအကူအညီတွေပေးသွားဖို့ကျွန်တော်တို့အခိုင်အမာပြောထားတာရှိပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာလည်းထပ်ပြီးတော့ပေးသွားဖို့ရှိပါတယ်။ဒါခပိတ်ဆို့အရေးယူမှုတွေကိုပုံစံအမျိုးမျိုးနဲ့ချမှတ်နိုင်တာတွေရှိပါတယ်။လုံးတင့်မတင့်ဆိုတာကိုပြန်လည်သုံးသပ်မှုတွေကိုတော့လာမယ့်သတင်းပတ်နေ့ငယ်အတွင်းမှာဆက်လုပ်သွားပါမယ်။
ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်ချက်တွေကိုလည်းယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဟန်ရှော့ကအခုလိုပြောသွားပါတယ
်။ Yeah, I was stunned by the amount of animosity between the two sides, particularly against the Rohingya when we visited the state.
နှစ်ဖက်ကြားမှာရှိနေတဲ့မုန်တီးမှုတွေအထူးသဖြင့် Rohingya တွေပေါ်မလူလားမှုတွေကကြောက်စရာကောင်းလာပါတယ်။အဲ့ဒီပြည်နယ်ကိုသွားတဲ့ကျွန်တော်တို့ရဲ့ခီးစဉ်အတွင်တွေ့ရတာပါ။ဒါကြောင့်လည်းပဲနိုင်ငံရေးအရာပြန်လည်တည်မြအောင်လုပ်ဖို့လိုအပ်ပါတယ်။လူတွေကိုနေရာပြန်ချထားပေးလိုက်ပြီးရင်အားလုံးဆင်ပြေသွားလိမ့်မယ်လို့မျှော်လင့်လို့မရပါဘူး။ဒါလို့သာဆိုလို့ရှိရင်နောက်နေငယ်အတွက်မှာအလားတူအကြမ်းဖက်မှုတွေပြန်ဖြစ်လာနိုင်ပါတယ်။ဒါကြောင့်မလို့နှစ်ဖက်ကြားနိုင်ငံအရေးပြည်လည်အောင်လို့အဲ့ဒီပြည်နယ်အဲ့ဒီနိုင်ငံအတွက်မှာရ ेंजर တွေရဲ့အခွင့်အရေးတွေကိုအာမခံပေးနိုင်တဲ့အခြေအနေရှိအောင်လို့လှုံ့ဆော်သွားဖို့လိုပါတယ်
။အမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဟာရ ेंजर ဒုက္ခသည်ရေးကူညီဖြည့်ရှင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ဒီနှစ်နိုင်ငံစလုံးကအဆင့်မြင့်အစိုးရအရာရှိတွေဒုက္ခသည်ရေးဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင်ရ ेंजर ဒုက္ခသည်စခန်းတွေကိုပါကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်ရှင်